အလौသမားဝင်ကြီးရဲ့အလौရှင်အလौသမားကိုစလဲတွေရဲ့ပြည်နယ်နယ်တိုင်းဝင်ကြီးတွေရဲ့ကအနေဆုံးလောက်ခလာစာနဲ့ပတ်သက်ပြီးဆွေးနွေးတယ်ဆိုတော့လေဘယ်အကြောင်းအရာတွေကိုအဓိကထားပြီးဆွေးနွေးတယ်ဆိုတာသိပြစေရှင်
အဓိကခြေခံလာစာကိုတတ်မှတ်နိုင်ရေးစစ်တမ်းကောက်ယူဖို့အတွက်ဆွေးနွေးတာပါ
ဘလို့ပုံစံမျိုးတွေနဲ့စစ်တမ်းကောက်ကြမှာလဲရှင
်ပြည်နယ်နယ်တိုင်းအတီးဒီကမြို့နယ်ပေါင်း108မြို့နယ်ကိုရထားပြီးတော့မှမြို့နေရက်ွက်3ရက်ွက်ရဲ့ကျိလက်နေရွာ3ရွာပေါ့ဗျာကောက်ဖို့လုပ်မှာပေါ့ဗျာအိမ်ထောင်ဦးစီးရဖြည့်ဆို့ရမှာပေါ့ဗျာဒီဒီမေးခွန်းတွေကိုဘာတွေတုံးတယ်လဲဘလောက်ကုန်ကြတယ်လဲပေါ့ဗျာအဲ့ဒါတွေပေါ့
စစ်တမ်းကောက်မှာဘယ်အဖွဲ့တွေပေါင်းပြီးကောက်ကြမှာလဲရှင
်ဒေသခံအုပ်ချုပ်ရေးပိုင်းကတအူးပါလိမ့်မယ်အလုတ်သမားနဲ့အလုတ်ကန်အလုံးဖလုံးရေးဝန်ကြီးဌာနကတူပါမယ်နောက်ထပ်အလုတ်သမားကိုယ်စားလှယ်အလုတ်ရှင်ကိုယ်စားလှယ်ကျွမ်းကျင်ပညာရှင်နောက်ပြီးတော့အရက်ဖက်ဖွဲ့စည်းပေါ့အလုတ်သမားတမကပေါ့အဲ့ဒါတွေပါဝင်မယ်အ
ဲ့ဒီလိုစတန်ကောက်ဖို့စီစဉ်ရတဲ့ရည်ရွယ်ချက်ကရောဘလို့ကြောင့်ပါလဲရှင
်အနေဆုံးလောက်ကလာတာထွက်လာဖို့ကလူနေမှုဇေယိပေါ့ခြေခံကုန်ကြစိတ်အရင်ထွက်ဖို့လိုအပ်တယ်အခုကလည်းအခြေခံကုန်ကြစိတ်ကိုထွက်လာဖို့အတွက်အတရာစစ်တမ်းကောက်တာပါအလုံးတမကိုယ်စားလှယ်အနေနဲ့တော့ခြေခံကုန်ကြစိတ်ဟာမြို့အသီးသီးကဇေယိတွေကနေပြီးတော့မှကုန်စည်းနှုန်းကိုကောက်ဖို့လိုအပ်တယ်ပေါ့ဗျာသွာလာဇေယိအဲ့ဒါတွေလည်းကားကြီးကနေကောက်ရမှာပေါ့ဗျာကျန်းမာရေးဇေယိတို့ကျောင်းသားအရွယ်ကျောင်းနေတဲ့ကျောင်းဇေယိတို့အဲ့ဒါတွေကလည်းသူနဲ့သက်ဆိုင်တဲ့အသီးသီးနေရာနေကောက်ပြီးတော့မှနိုင်ငံတကာဆေးပညာအရလူတယောက်ဟာဘလို့နေထိုင်တဲ့ဆိုတဲ့ဟာမျိုးကိုစံမူနာထားပြီးတော့လုတ်တင်တယ်ဆိုတဲ့အကြောင်းတော့ကျွန်တော်တို့ဆွေးနွေးခဲ့တယ
်အဲ့ဒီစတန်ကဘယ်တော့လောက်စကောက်ဖို့စီစဉ်ထားပါသလဲရှင
်ဒီနေ့နဲ့တည်းအတီးတီးကိုတော့ဆက်တလပိုင်းကိုတို့ကောက်မယ်လို့တော့လောလောဆယ်ရထားတာပေါ့ဗျာချိန်တော့တတ်မှတ်မထားဘူးအတီးကတော့မှန်ကန်ဖို့ရယ်တိကျဖို့ရယ်တော့လိုအပ်တယ်ဆိုတဲ့အကြောင်းတော့ပြောထားတယ်ဒီနေ့နဲ့တည်း15ခုလုံးကိုကောက်မှာပါ
စတန်ကောက်တဲ့ဖွဲ့ကဒီလိုအပ်တဲ့ချက်လက်တွေကောက်ပြီးသွားပြီဆိုရင်ဘာတွေဆက်လုပ်သွားမှာလဲရှင
်အဲ့ဒါပြီးရင်တော့ရှိရင်အနေဆုံးလောက်ခလာစာကိုတွက်ချက်တဲ့ဖော်မြူလာနဲ့အဲ့ဒါကိုတွက်ချက်လိုက်မှာပေါ့
အနေဆုံးလောက်ခလာစာတတ်မှတ်ဖို့အတွက်ကလည်းအပြင်မှာအလုံးလုံးနေတဲ့လူတန်းစားအမျိုးမျိုးရှိကြတော့လေအလုံးအမျိုးစားပေါ်မူတည်ပြီးတတ်မှတ်မှာလားဒါမှမဟုတ်ဒီတိုင်းတပြေးတည်းတတ်မှတ်ဖို့စီစဉ်ထားလားရှင
်ပထမတစ်မျိုးကတော့ data line ကုန်စည်နှုန်းကြီးမတူကြတဲ့အတွက် data line တစ်မျိုးယာထားတယ်နောက်တစ်ခုကလုပ်ငန်းကဏ္ဍ line တစ်မျိုးယာထားတယ်ဥပမာဗျာအထည်ချုပ်ဆိုရင်တစ်မျိုးပေါ့ဗျာစားတော့ကုန်ဆိုရင်တစ်မျိုးပေါ့
အလုံးရှင်ကိုယ်စားလှယ်တွေဘက်ကရောဘာတွေဆွေးနွေးကြလဲရှင
်အလုံးရှင်ကိုယ်စားလှယ်ဒေါ်ခိုင်ခိုင်နွယ်ကနေပြီးတော့မှ minimum weight ကိုနည်းလဲတတ်မှတ်စရာမလိုဘူးပေါ့ဗျာများလဲတတ်မှတ်စရာမလိုဘူးအမှန်ကန်တဲ့တတ်မှတ်နှုန်းတော့ဖြစ်ဖို့လိုအပ်တယ်ပေါ့ဗျာအဲ့ဒါလေးသူဆွေးနွေးထားတယ်နောက်တစ်ခုကရင်းနှီးမြှုပ်နှံမှုတွေကအဓိကဖြစ်တယ်ဆိုတဲ့အကြောင်းအလုတ်ခွင်ဖန်တီးပေးတာအဓိကဖြစ်တယ်ဆိုတဲ့အကြောင်းကိုဆွေးနွေးထားပါတယ်
အဲ့ဒီပုံအလုံးသမားကိုယ်စားလှယ်တွေကဘလို့ထွင်မြင်သုံးသပ်ပြီးပြန်ဆွေးနွေးလဲရှင
်အဲ့ဒီပုံမှာတော့ကျွန်တော်တို့ပြန်ပြီးတော့မဆွေးနွေးပါဘူးတကယ်လဲကျွန်တော်တို့နိုင်ငံအတွက်အဲ့ဒါလည်းလိုအပ်နေတယ်လေအလုတ်ခွင်ဖန်တီးပေးမှာကျွန်တော်တို့အလုံးသမားတွေအလုတ်ရမယ်ပေါ့ဗျာ
အခုလိုဖြေကြပေးတဲ့အတွက်ကိုနော်အောင်ကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ